ဤသို့နိုင်ငံတွင်ခရီးယံဖျားသားနှစ်ခုဒီကနေ့ပောက်ကွဲမှုဖြစ်တာကြောင့်လူ40နီးပါးတေဆုံးပြီးဒါဇင်နဲ့ချီထံရရပါတယ်။ဤကော့တစ်ခရီးယံတို့ဒီကနေ့ခြောက်ရောက်တဲ့ဘာသာရေးအထွတ်အမြတ်နေ့တစ်ခုဖြစ်တဲ့ Palm Sunday ချင်းပါနေ့ချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆို Islamic အစွန်းရောက် IS အဖွဲ့ကပြောဆိုပါတယ်။ပထမပောက်ကွဲမှုကတော့မြို့တော်ကိုင်ရိုရဲ့မြောက်ခဲတန်တာမြို့မှာဖြစ်ခဲ့ပြီးအနည်းဆုံးလူ28ဦးသေဆုံးပါတယ်။နိုင်ငံအစမှာတော့ Alexandria မြို့ကခရီးယံဖျားရှောင်းမှာပောက်ကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့တနင်္လာနေ့မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေပြီးအီဂျစ်ခရီးယံနေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက် Roman Catholic သာသနာပိုင်ပိုယဟန်နင်းကြီး Francis လည်းဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွားချီဖို့အစီအစဉ်ထားပါတယ်။အီဂျစ်လူရည်ရဲ့တစ်ဆယ်ရာခိုင်နှုန်းကခရီးယံနေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခတ်မှုတွေနဲ့အချိန်ကြီးကြုံတွေ့နေရတာဖြစ်ပါတယ်။